အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့တန်ဃာတော်နဲ့အမျိုးသားရေးလှုပ်ရှားသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေဆဲဖြစ်ပါတယ်။ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေရာတပိတ်မှောက်ဆန္ဒပြတာနဲ့အစိုးရတရက်ပြုတ်ကျမှာမဟုတ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်နဲ့မန္တလေးမြို့ကတန်ဃာတော်တွေနဲ့အမျိုးသားရေးလှုပ်ရှားသူတချို့ဟာအစိုးရနှုတ်ထွက်ရေးအတွက်ဗုဒ္ဓနေ့ညနေပိုင်းကစတင်သမိန်ပေါက်ခဲ့ရမှာဒီကနေ့မှလည်းဒုတိယနေ့အဖြစ်ဆက်လက်သမိန်ပေါက်နေစေဖြစ်ပါတယ်ရန်ကုန်မြို့ကသမိန်ပေါက်ရမှာပါဝင်တဲ့ဥပညာတာရဇောတိကကအစိုးရပြုတ်ကျတဲ့အထိဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုမိန့်ကြားပါတယ်
သမိန်ပေါက်တာကတော့ဥသို့တို့ကော်မန်ဆိုတို့တောင်အရေးသုံးပါတဲ့ကနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြက်ပြားစေအောင်ပြက်ပြားမှုတွေကိုမြင်လာရတဲ့အတွက်ကြောင့်ဥသို့တို့သမိန်ဆောင်ပါခြင်းဖြစ်ပါတယ်။သမိန်ကတော့အစိုးရပြုတ်ကျတဲ့အထိလုံးပဲလို့ယူရထားပါတယ်။အာကောင်းမှုအာမကောင်းမှုဆိုတာကတော့ဘာသာသာသနာနဲ့တိုင်းပြည်နဲ့လူမျိုးအပေါ်ချစ်တဲ့သူတွေဝမ်းရလာလို့ရှိရင်တော့အာကောင်းလာမှာပါ။ဘယ်လိုလဲဆက်လုပ်သားဝင်ရှိတယ်ဆိုတာဥသို့တို့ပြုတ်ကျတဲ့အထိသမိန်ကိုထိုင်ပြီးတော့ဆက်တိုင်ပွဲဝင်လာမှာပါ။
တရားလွတ်တော်ရှေ့နေဦးမမောင်ဝင်းကလက်ရှိသပိတ်မောက်တောင်းဆိုတာနဲ့ပတ်သက်ပြီးဥပဒေကြောင်းအရအခုလိုရှင်းပြပါတယ
်ဥပဒေကြောင်းအရပြောမယ်ရှင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရဌာနဖော်ထုတ်ခွန်တော့ဒါရှိတာပေါ့နော်အစိုးရတစ်ခုကိုချုပ်ချဖို့ဆိုတဲ့အပိုင်းကြတော့တရားဥပဒေနဲ့တွားရမှာပေါ့တရားဥပဒေတွားရမယ်ဆိုတော့ဒီလိုဌာနပြတာနဲ့သပိတ်မောက်တာနဲ့တော့လေဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းကြရာဥပဒေကြောင်းအရတော့ဒီအစိုးရပြုတ်ကျမသွားနိုင်ပါဘူး
သိရှိသပိတ်မောက်နေရာနဲ့ပတ်သက်ပြီးဒါဟာဆန္ဒပြတာမဟုတ်တဲ့အတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူတာမရှိဘူးလို့လဲမန္တလေးမြို့ကတန်ဃာတော်တစ်ပါးကမိန့်ကြားထားတာရှိပါတယ်။အခုလိုအာဏာပိုင်တွေဘက်ကခွင့်ပြုချက်မယူဘူးဆိုရင်တော့ပုံမှန်78နဲ့ပုံမှန်905ခါဝေးစရရီနဲ့အေးအေးခံရပွဲရှိကြောင်းလဲတရားလွတ်တော်ရှေ့နေဥမမောင်ဝင်းကပြောပါတယ်
။သပိတ်မောက်တာတို့ဒီဆန္ဒပြတာတို့ဆိုတဲ့အတိုင်းနေရာတော့ကျွန်တော်တို့ညှိစုစီဥပဒေနဲ့ပဲတွားမယ်ဒီ905ခကွေးတွေကဖြစ်ဖြစ်လာနေတာပေါ့နိုင်ငံတော်ကိုကုန်တိတ်ခကြအောင်နိုင်ငံတော်အစိုးရကိုဖြစ်အောင်လုပ်တဲ့ဒါဆွဲနေကြအစိုးရဘက်ကဆွဲနေကြပေါ့ပုံမှန်ဥသိမ်းရှင်တက်ကလည်းဆွဲတယ်905ခကွေးတွေကတော့တပ်ပြီးဆွဲနေစေတာရတာပေါ့အစိုးရကိုကြီးကြီးပြအောင်လုပ်တာပေါ့
ငင်းချမ်းစွာစူဝေးခွင့်စီတန်းလက်လက်ခွင့်ပုံမှန်78ကိုချိုးဖောက်ရင်တနစ်တဲ့မပိုးတဲ့ထောင်တန်းနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခခွေးကိုကျူးလွန်ရင်ထောင်တန်းနှစ်နှစ်အထိဒါမှမဟုတ်ငွေတန်းသုံးမဟုတ်ထောင်တန်းငွေတန်းနှစ်ရစလုံးကိုချမှတ်နိုင်တာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသပိတ်မောက်တောင်းဆိုနေတဲ့အပေါ်မှာအခုလိုရှုမြင်ပါတယ်
။အခုရေကောက်တင်ရောက်ထားတဲ့အစိုးရဟာ2015ခုနှစ်ပါတီစုံဒီမိုကရေစီထူထူရေကောက်ပွဲနဲ့2019ကြားပြရေကောက်ပွဲကနေပြီးတော့ပြည်သူလူထုကနေတိုက်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့စွတ်တော်တွေကနေပေါ်ပေါက်လာတဲ့အစိုးရအဖွဲ့ဖြစ်တယ်။အဲဒီအတွက်ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုရဆိုတာကကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။နောက်အကြောင်းချက်လည်းခိုင်လုံမှုမရှိဘူးလို့မြင်ပြီးတော့ကြတော့လက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားပြန်လည်ချင်းချားစီရင်နေငင်းငင်းကြီးရန်ကြောင်းပေါ်မှာတွားနေတဲ့အချိန်ကာလမျိုးမှာဒီလိုခြေလှမ်းမျိုးတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးပြန်လည်ပြည့်ညက်ရေးအတွက်အနောက်ဆက်အဟန့်တာဖြစ်လာမှာကိုစိုးရိမ်စရာရှိတယ်လို့ကျွန်တော်ကမြင်တယ်
။တပိတ်မောက်သူတွေရဲ့တောင်းဆိုချက်တွေမှာအမျိုးဘာသာသာသနာကိုနှိမ်ချတဲ့စီမံခန့်ခွဲမှုမကျွမ်းကျင်သူတွေကိုနေရာပေးတဲ့အမျိုးသားလုံခြုံရေးကိုအကာအကွယ်မပေးတဲ့အစိုးရအလိုမရှိကြောင်းစတဲ့အချက်တွေပါဝင်နေပါတယ်။